one place to create a new service unlike anything that's been done before. Apple TV Plus.
Apple ကုမ္ပဏီကလေ TV Plus ဆိုပြီးတော့မှရုပ်မြင်သံကြားအစီအစဉ်တွေကိုလေ online ကနေပြီးတော့ထုတ်လွှင့်တော့မယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျာဒီနိုင်ငံပေါင်း100ကျော်မှာဝန်ဆောင်မှုရမယ်လို့ဆိုတဲ့ Apple TV Plus ကိုမိဆက်ပွဲမှာတော့ Hollywood ကနာမည်ကျော်တွေအများကြီးတက်ကြတယ်ဗျာ
Media လောကမှာထင်ရှားတဲ့ Oprah Winfrey တို့ရုပ်ရှင်လောကမှာကြော်ကြားတဲ့ဒီ Director Steven Spielberg တို့ဖန်တီးထုတ်လုပ်သူ JJ Abrams တို့နောက်သရုပ်ဆောင် Jennifer Aniston, Reese Witherspoon တို့လိုမျိုးဒီ Hollywood အကျော်အမော်တွေနဲ့ကိုမိဆက်ခဲ့တာလေOscar ဆုရှင် director Steven Spielberg ကဆိုရင်စိတ်ကူးစိတ်သန်းတွေကိုနည်းပညာနဲ့ပေါင်းပြီးတော့မှဖန်တီးနိုင်စွမ်းရှိတဲ့ Apple Company နဲ့ပူးပေါင်းရတာဝမ်းသာစရာပဲလို့ကိုပြောသွားတယ်
။ This is my first time at Apple. The place where imagination and technology join forces to change the world through sight and sound and touch.
စိတ်ကူးဉာဏ်တွေကိုအမြင်အကြားအတွေ့အာရုံတွေနဲ့လက်တွေ့ခံစားနိုင်အောင်လို့နည်းပညာနဲ့ဖန်တီးခဲ့တဲ့ Apple Company ကကမ္ဘာကြီးမှာအပြောင်းအလဲတွေဖြစ်အောင်လုပ်နိုင်ခဲ့တယ်လို့ Steven Spielberg ကချီးကျူးပြောပြီးတော့မှ Apple TV Plus ကိုမိတ်ဆက်သွားတာရှင်။အခုလက်ရှိရှိနေတဲ့ Netflix တို့ Amazon Prime တို့ Hulu တို့လိုမျိုး online ကနေရုပ်သံ streaming ဝင်ဆောင်မှုပေးမဲ့ Apple Company က Star Power ကိုတုံးတယ်လို့ပြောရမှာပေါ့ကွာညုံရ
။ HBO တို့ Showtime တို့လိုမျိုးဖျော်ဖြေလုပ်ငန်းကြီးတွေကထုတ်လုပ်တဲ့ရုပ်သံဇာတ်လမ်းတွေကိုon demand ဝန်ဆောင်မှုပေးမှာလည်းမဟုတ်ဘူးကုမ္ပဏီကကိုယ်ပိုင်ရုပ်သံဇာတ်လမ်းတွေရုပ်ရှင်တွေမှတ်တမ်းရုပ်ရှင်တွေနောက်ဆွေးနွေးပြောကြတဲ့ talk show တွေကိုလည်း Apple TV Plus ကနေပြီးတော့တင်ဆက်သွားမယ်ဆိုရယ်မဆုမြတ်မော
လောလောဆယ်ကြေညာထားတဲ့အတိုင်းဆိုရင်တော့ Oprah Winfrey ဖန်တီးမဲ့မှတ်တမ်းရုပ်ရှင်တွေ Apple TV Plus မှာပြမယ်နောက် Jennifer Aniston တို့ Reese Witherspoon တို့နောက် Steve Carell တို့လုပ်မဲ့ talk show ဆွေးနွေးပြောမဲ့အစီအစဉ်ကိုလည်းပြမယ်နောက် Spielberg ဖန်တီးတဲ့ဒီ Amazing Stories သိပ္ပံဇာတ်လမ်းတွေအစီအစဉ်တွေကိုလည်းပြလိုက်မယ်ရှင်
အခုလိုမျိုးဒီအကြော်မော်တွေကိုစီရင်ပြီးတော့စီစဉ်တွေဖန်တီးပြသဖို့အပတ်ကလုပ်နေတာသူရဲ့စီးပွားရေးပုံစံကိုပြောင်းလိုက်တာပဲလို့ Creative Strategies ဈေးကွက်လေးလာရေးလုပ်ငန်းကနည်းပညာဆိုင်ရာသုံးသပ်သူ Tim Badgering ကပြောတယ်ဗျ
I've never seen this much star power in one place at a tech event so that was the first and again these were A-listers these were some of the top
နည်းပညာဆိုင်ရာပွဲမျိုးမှာကြော်ကြားသူတွေကိုအခုလောက်သုံးတဲ့ပွဲမျိုးအရင်ကတခါမှမတွေ့ခဲ့ဘူးပါဘူး JJ Abrams တို့Oprah Winfrey တို့လို A list ဝင်တဲ့ကြော်ကြားသူတွေတက်တယ်ဆိုတော့က Apple platform ကိုသူတို့ထောက်ခံပေးတယ်အနာဂတ်မှာထူးထူးခြားခြားလုပ်မဲ့ Apple အစီအစဉ်တွေကိုသူတို့ယုံကြည်တယ်ဆိုတာပြသတာဖြစ်ပါတယ
်တကယ်တမ်းပြောရမယ်ဆိုရင်ဒီ Apple က hardware ပိုင်းကိုအဓိကထားတဲ့ကုမ္ပဏီပါအခုတော့ video streaming လုပ်ငန်းဘက်ကိုလှည့်လာတယ်ဆိုတာကဒီအနာဂတ်ရည်စည်အတိုင်းလိုက်တာလဲပါတယ်လို့နောက်တစ်ခုကလည်းဒီ iPhone လိုမျိုး Apple ပစ္စည်းတွေအများကကြားလာတယ်အဲ့တော့ video streaming ဝင်ဆောင်မှုနဲ့ပုံမှန်ဝင်ငွေရအောင်လို့စီးပွားရေးကိုချဲ့တာလို့ဒီပညာလောကမှာတော့တော်တော်လေးသုံးသပ်ကြရရှင
် Apple TV channel တွေကိုကြည့်နိုင်မဲ့ Apple app ကိုမိလာတဲ့ကြောက်လို့ရှင်ထုတ်တော်မယ်အဲ့ဒီ Apple TV app ကနေပြီးတော့ရုပ်သံဇာတ်လမ်းတွေကြည့်နိုင်မယ်ရုပ်ရှင်တွေကြည့်နိုင်မယ်အားကစားပွဲတွေသတင်းတွေအားလုံးကို iPhone, iPad, Apple TV, Mac computer တွေပေါ်ကနေပြီးတော့ကြည့်လို့ရမယ်ဒါနဲ့မကောက်ဘူးဒီ online နဲ့ချိတ်နိုင်တဲ့ smart TV တွေ streaming device set တွေအားလုံးကနေကြည့်လို့ရမယ်လို့ Apple ကတော့ကြေညာထားတယ်မဆုမြတ်မော
ဗီဒီယိုတွေကို online ပေါ်ကနေပြီးတော့ stream လုပ်ပြီးကြည့်နိုင်မဲ့ဝင်စားမှုမှာလောလောဆယ် Netflix ကရှေ့ပြေးနေတယ်ပြောရမယ်2009ခုနှစ်မှာဝင်ဆောင်မှုကိုစခဲ့တာခုဆိုရင်တော့မြန်မာနိုင်ငံအပါအဝင်ဒီတကမ္ဘာလုံးမှာ Netflix ဝင်ဆောင်မှုကိုယူထားတဲ့သူကတန်140လောက်ရှိနေပြီအဲဒါကြောင့် Apple ကအမိလိုက်ရမယ်လို့လည်းထောက်ပြနေပါတယ
်ဒါပေမဲ့လည်း Apple ပစ္စည်းသုံးသူတွေတန်းထောင်ချီရှိနေတဲ့အချိန်မှာ Apple TV App ကတဆင့်ကြီးမဲ့ပရိသတ်ကလည်းနင်းမှာမဟုတ်ဘူးလို့Tim Badgering ကတော့သုံးသပ်တယ်ဗ
ျ I don't think that people will jump just to Apple and kill Netflix. I think that Netflix will still be valuable as they invest in more content etc. But I do think that Apple has
သူက Netflix ကိုကြောက်ခိုင်းပြီး Apple ပဲပြောင်းလာကြလိမ့်မယ်လို့တော့ကျွန်တော်မထင်ဘူး။ Netflix ကလည်းအစီအစဉ်တွေအတွက်သူတို့ရင်းနှီးထားသလောက်ကုမ္ပဏီတန်ဖိုးရှိနေလို့ပါပါ။ Apple ကတပန်းတာရာကတော့သူ့ရဲ့ iOS စနစ်သုံးတဲ့လက်ကင်ပစ္စည်းတွေကတန်း1000လောက်ရှိတယ်။Mac computer သုံးနေကြသူတွေကတန်း300လောက်ရှိနေတယ်ဆိုတော့အဲ့ဒါကအများကြီးအားတာပါတယ
်။နည်းပညာပိုင်းဆိုင်ရာစားသုံးသူပိုင်းသုံးသပ်တဲ့သူ Carolina Milansi ကလည်း Apple က online streaming ဝင်ဆောင်မှုလုပ်မယ်ဆိုတဲ့အတွက်အရေးသွေးပိုင်းကတော့ပြောစရာလိုမှမဟုတ်ဘူးလို့ပြောပါတယ
်။ But I think ultimately is it for me it was about across three different areas so TV gaming and
ကျွန်မအမြင်ကတော့လေ TV game နဲ့သတင်းလိုမတူတဲ့ခန္ဓာသုံးခုကို Apple ကလုပ်မယ်ဆိုတာကအရေးသွေးရှိတဲ့တင်ဆက်မှုတွေကိုလုပ်တော့မှာပဲလို့ကျွန်မမြင်မိတယ်လေအစီအစဉ်ဖန်တီးသူတွေအတွက်အားရစရာပဲပေါ့ရှင် gamer ပဲဖြစ်ဖြစ် ရုပ်သံအစီအစဉ်တွေဖန်တီးသူတွေပဲဖြစ်ဖြစ်သတင်းတောက်ပဲဖြစ်ဖြစ်သူတို့ရဲ့တင်ဆက်မှုတွေကိုပြသနိုင်တဲ့နေရာသစ်တစ်ခုရရှိလာမယ်လို့ထင်ပါတယ
်။ Apple TV Plus ကိုစောင်းဘောမှာထွက်မယ်လို့ကြေညာထားပေမဲ့ဈေးဘလောက်ယူမှာလဲဆိုတာကတော့မပြောသေးဘူးဗျ။ဒါပေမဲ့ဆော့ဆော့ကပြောသလိုပဲ Netflix တို့ Amazon Prime တို့ Hulu တို့လိုမျိုးဝန်ဆောင်မှုတွေကိုရင်မောင်းတန်းနိုင်အောင်လုပ်ရမယ်။နောက်ဆိုရင်တော့ Disney ကလည်းDisney streaming ဝင်ဆောင်မှုပြီးတော့မှဆိုတော့တော်တော်လေးတော့ပြန်ရမယ်ထင်တယ်မဆူမှာမဟုတ်။အ
ဲဒါကြောင့်လဲဒီဝင်ဆောင်မှုတွေထက်သာအောင်ထူးခြားအောင်လို့ Apple ကဘလောက်လုံနိုင်မှာလဲဆိုတာကိုဤပညာအသားဝင်ကစောင့်ကြည့်နေကြတယ်လေ။ထေချာတာကတော့ Apple TV Plus ကိုမိတ်ဆက်ပွဲမှာတော့ Hollywood အကျော်မော်ရီနဲ့ပွဲထုတ်မိတ်ဆက်ခဲ့တဲ့အတွက်အများရဲ့အာရုံစိုက်မှုကိုတော်တော်လေးရခဲ့ပါရဲ့ရှင်။